ပြည်တွင်းမှာအမေရိကန်ဒေါ်လာဈေးဖေဖော်ဝါရီလ10ရက်ကစပြီးတိတိတတ်တာကျဆင်းလာတာမို့ငွေလဲကောင်တာနဲ့ဘဏ်တချို့အခုရက်ပိုင်းဒေါ်လာဝယ်ယူမှုပိတ်ထားကြပါတယ်။ပြည်တွင်းငွေလဲနှုန်းဈေးတိုက်ကျဆင်းလာနေတာကိုဗဟိုဘဏ်အနေနဲ့ဝင်ထိန်ပေးဖို့လိုတယ်လို့ဒေါ်လာဈေးအတက်ကျမြန်လွန်းတာကိုသတိထားဖို့လိုတယ်လို့ဘဏ်လုပ်ငန်းရှင်တွေကထောက်ပြကြပါတယ်။ဒီသတင်းပြေစုံကိုတော့ VOA သတင်းတော်မမမြင့်ခိုင်ကသတင်းပြပို့ထားပါတယ်ရှင်။
ဟုတ်ကဲ့ February 10ရက်နေ့ကပြည်တွင်းဘဏ်တွေရဲ့တရားဝင်ငွေလဲကောင်တာတွေမှာအမေရိကန်ဒေါ်လာဈေးနှုန်း1,262ကျပ်ရှိခဲ့ရကနေဒီကနေ့ February 10ရက်နေ့မှာတော့1,230အထိဇက်တိုက်ကျဆင်းခဲ့ပါတယ်။ပြည်တွင်းမှာအမေရိကန်ဒေါ်လာဈေးဇက်တိုက်ကျဆင်းနေတာမို့ပြည်တွင်းပုဂ္ဂလိကဘဏ်တွေရဲ့တရားဝင်ငွေလဲကောင်တာတွေမှာဒေါ်လာဝယ်ယူမှုပိတ်ပင်ထားတာကြောင့်အမေရိကန်ဒေါ်လာလဲလှယ်လူသူတွေအနေနဲ့ပြင်ပဈေးကွက်မှာပဲအလဲလှယ်လုပ်နေကြရတာပါ။အခုလိုအမေရိကန်ဒေါ်လာဈေးအတက်ကျမြန်လွန်းတာကိုဗဟိုဘဏ်အနေနဲ့ဝင်ထိန်ပေးဖို့လိုပြီးဈေးကွက်ကိုတော့ထိန်းချုပ်ဖို့မဖြစ်နိုင်ဘူးလို့ကမ္ဘောဇာဘဏ်ရဲ့အကြီးတန်းအကြံပေးဦးတန်းလွင်ကပြောပါတယ်
။ဒေါ်လာဈေးကစားကြတာစားတတ်တာသိမကောင်းဘူး။အတက်တာအဲ့ဒါမှဈေးကြီးတတ်တာနဲ့အတက်တာကောင်းတယ်။ဈေးတတ်တာနဲ့ဆင်းတာဖို့ကောင်းတယ်။ဒီလိုမျိုးတက်တာကြတာကိုအတက်မကျန်းဖို့အကျမကျန်းဖို့တော့အရေးကြီးတယ်။ဒါဒါလေးတစ်ခုပဲ။နော်အဲ့ဒါကိုတော့ထိတ်ကြောင်းပွေးပြောပါဘုရားညီတာထိတ်ကြောင်းပေးရတာအကောင်းဆုံးမဟုတ
်ပြည်ရင်းဘန်ရီရဲ့ငွေလဲကောင်တာတွေဒေါ်လာဝယ်ယူမှုပိတ်ပင်ထားတာနဲ့ပတ်သက်လို့တော့သူကအခုလိုဆက်ပြောပါတယ
်ပိတ်တာတော့မဟုတ်ဘူးကျွန်တော်နေရဆိုတာပိတ်တာမဟုတ်အမှသူကဟိုအောင်ပေါ့ဗျာအဲ့ဒါယာယီဟို suspend လုပ်တယ်ခေါ်တာမဟုတ်ဘာလို့လဲဟိုခုနကလိုရောက်နေလို့တိတ်နေရတော့ဟိုတခါငွေလေးပြတ်သွားတာရှိတယ်လေဟိုကြက်ကပြတ်သွားရှိတဲ့တခါပြီး replace ဖြစ်လို့တာပြီးတော့ပြန်ဖြည့်ရချိန်မှာခဏလေးရှောက်မှာဟိုလိုရင်းသွားနေဆိုတော့ငွေပြန်ပြီးထွက်ယူရတာရှိတယ်။ငါမျိုးရရှိတယ်။ငွေပြန်ပြီးတော့ဟိုဖြစ်တည်ရတာပေါ့။ဖြစ်တည်ရတဲ့ချိန်တော့ဒါဒီကြားကာလကြီးလည်းဖြစ်တာပါ
။အမေရိကန်ဒေါ်လာတန်ဖိုးကျဆင်းမှုနဲ့အမေရိကန်ရဲ့စီးပွားရေးနေကွေမှုကပြည်တွင်းဒေါ်လာဈေးရုပ်တရက်ကျဆင်းမှုရဲ့အဓိကအကြောင်းရင်းဖြစ်ပြီးမြန်မာပြည်နိုင်ငံရေးအခြေအနေတည်ငြိမ်မှုနဲ့လည်းသက်ဆိုင်တယ်လို့စီးပွားရေးပညာရှင်ခင်မောင်ညိုဘောဂဗေဒကပြောပါတယ
်။အခြေအနေကတော့ဟိုကျွန်တော်ငကူမှန်းတော့ဘာမှကြစရာအကြောင်းမရှိဘူးပေါ့နော်ငကူယူစားတဲ့ခါတော့အဲ့တကယ်တကယ်ကတော့အဲ့လိုကြတဲ့ခါတော်တော်လေးကိုမြန်တာတွေ့ရတယ်အဲ့တကူကတော့အမေရိကန်ဒေါ်လာကိုယ်တိုင်ကကွာဟိုအားနေတဲ့တဘောပေါ့လေအဲ့ဒီချက်တွေ့ရတယ်အဲ့ပြည်ရင်းကတော့ပြည်ရင်းကအများဆုံးပြောလို့ရတာကတော့အင်းနိုင်ငံရေးတည်ငြိမ်မှုပေါ့လေဒီအတွင်ကူးပြောင်းတဲ့အချိန်မှာတော်တော်ကတော်တော်လေးစိုးရိမ်မှုကနာရှိကြတယ်မတည်မငြိမ်ဖြစ်မှာဆိုတော့အဲ့ဒါကိုအဲ့ဒေါ်လာကိုင်းရတယ်အဲ့ကိုင်းရတယ်ကိုင်းရတာများတယ်ပေါ့လေအခုအဲ့ဒီခါမကိုင်းတော့ဘူးဆိုတာတကယ်ကြားရတယ်တကယ်ကတော့အဲ့ဒီသေးသေးသေးပြောနိုင်တာဆိုလို့အမေရိကန်ရဲ့စီးပွားရေးနှေးကွေးတာတကူကတော့တော်တော်လေးတေချာပေါ့ပြောနိုင်တယ်တခြားအရာတွေကတော့မှန်းဆတာတော်တော်လေးခက်တယ်ပေါ့နော်ဒါကြတဲ့နှုန်းကတော့တော်တော်လေးကိုမြန်တယ
်ဒေါ်လာဈေးကျဆင်းမှုကြောင့်တွင်းကုန်နေဈေးကျမယ်လို့ရေဘူးရအနေနဲ့ပြောနိုင်ပေမဲ့လေမြန်မာပြည်မှာတော့ကုန်ဈေးနှုန်းရုတ်တရက်ကျဆင်းမှုမဖြစ်နိုင်ဘူးလို့သူကသုံးသပ်ပါတယ
်။အမှန်တရားတော့ဗျာဟိုဖြစ်တင်ဖြစ်တတ်တာကတော့ဒါသွင်းကုန်နေဈေးကြမှာပေါ့ဒါပေမဲ့ဗမာပြည်ရဲ့ထုံးစံတိုင်းကျဘယ်သူမှတော့ဈေးချမယ်မတင်ပါဘူး။အဲ့တော့နည်းနည်းလေးကြားတဲ့ခါကျရင်တော့တချို့ပြည်စီများဈေးချမလားမပြောတတ်ဘူး။ရုပ်ပြည်ကြီးကတော့မဖြစ်နိုင်ပါဘူး။ဒီတိုင်းဗမာပြည်မှာဈေးတက်တာကမြန်တာဈေးချတာလည်းခဲရင်
။ဗဟိုဘဏ်ကတော့ February 6ရက်နေ့မှာအမေရိကန်ဒေါ်လာလဲလှယ်နှုန်းဒေါ်လာကို1,248ကျပ်ကနေဒီကနေ့ February 10ရက်နေ့မှာတော့1,230အထိပြောင်းလဲသတ်မှတ်ထားပြီးမြန်မာပြည်ရဲ့နိုင်ငံခြားငွေလဲလှယ်နှုန်းအပြောင်းလဲမြန်လွန်းတာကြောင့်ဗဟိုဘဏ်အနေနဲ့လည်းပြင်ပဈေးကွက်ပေါ်မူတည်ပြီးရည်ညွှန်းငွေလဲနှုန်းကိုသတ်မှတ်နေရတာလည်းဖြစ်ပါတယ်ရှင်